ကချင်ပြည်နယ်မိုးမောင်းမြို့နယ်အတွင်းမှာတိုက်ပွဲတွေပြင်းထန်နေတာ9ရက်မြောက်ရှိပြီဖြစ်ပြီးဒီကနေ့မှာစစ်ကောင်စီကလေရင်နဲ့လာပစ်တာအနည်းဆုံး9ချိန်လောက်ရှိတယ်လို့မြေပြင်ကနေလည်းတိုက်ခိုက်တာတွေရှိတယ်ကြောင်း KIA ပြောခွင့်ရသူကပြောပါတယ်ဒီလိုတိုက်ခိုက်နေချိန်မှာဗမော်နဲ့ဟိုပင်စတဲ့မြို့တွေမှာလည်းပေါက်ကွဲမှုတွေဖြစ်ခဲ့တဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုသားညူဦးကပြောပြပါမယ်ခင်ဗျာ
ဗမော် KIA မိုးမောင်းမြို့နယ်ကမြို့သစ်ကုံလော်စီဟတ်စတဲ့ကြေးရွာတွေရဲ့အရှိတ်ကတောင်ကျောပေါ်မှာစစ်ကောင်စီတပ်နဲ့ KIA ကချင်လွတ်လပ်ရေးတပ်ကြားပြီးခဲ့တဲ့စနေနေ့ကတိုက်ပွဲတွေပြန်ဖြစ်ခဲ့တာပါဒီတိုက်ပွဲတွေဟာဒီကနေ့9ရက်မြောက်နေ့အထိလည်းပြင်းပြင်းထန်ထန်ဖြစ်နေစေဖြစ်တဲ့ကြောင်း KIA ရဲ့ပြည်ညာရေးတာဝန်ခံဗမွီးနော်ဘူးကပြောပါတယ
်ဒီနေ့နဲ့တိုက်ပွဲဖြစ်ပါဒီပြည်နယ်ဆိုလို KIA ဟိုနေ့ဒီတိုက်ပွဲတွေဖြစ်ပါတယ်ရှင်းနိုင်မထုတ်ခင်တောင်မှဒီလေဒီနဲ့အလားပြတာတုံးချင်လေးချင်ရှိတယ်အခုညနေတောင်းထီရောလေနာကျင်လောက်ရှိပါပြီသူတို့ပြစ်တာပေါ့နော်နေပြည်နယ်တက်တာလည်းရှိတယ်ဒေသတော်ပြင်းထန်တဲ့နေပါဟုတ်ကဲ့
လက်ရှိတိုက်ပွဲဖြစ်နေတဲ့နေရာဟာဒေသခံတွေကဆလောင်းကုန်းလို့ခေါ်တဲ့ဆက်သွေးတာဝန်တိုင်ရှိတဲ့တောင်ကုန်းနေရာမှာဖြစ်ပါတယ်ဒီတောင်ကုန်းမှာတိုက်ပွဲတွေပြင်းထန်နေတဲ့အဓိကအကြောင်းကိုဗမူးညော်ဘူးကအခုလိုရှင်းပြပါတယ
်သူတို့ကမိုက်ကိုဗစ်ပြီးတာဝါထားတဲ့နေရာအဲ့ဒါကတော့ဒီမြို့တစ်ကုန်းလို့ရဲ့ခြေခံကျတဲ့ပြုခါကုန်းဖြစ်ပါတယ်ကျနမတော်ကာလာဒီကိုထိချုပ်တာရီမြို့တစ်ကုံလို့စီဟက်ဒီကိုထိတာရီအလုံးစီရဲနဲ့ချုပ်ပြီးမှကြည့်ရမယ်ဆိုရှင်အဲ့ကုံကတော့တော်တော်ရေးချတဲ့တောင်ကုန်းဖြစ်ပါတယ်အဲ့နေရာမှာကနေရာယူတိုက်ခိုက်နေလို့ဒီစစ်ကောင်စီဘက်မှလည်းအဲ့ဒီကုံမရရအောင်ပြန်မှတိုက်လာတာဒါအဲ့ဒါနဲ့ပြအခြေခံပြီးမှအလုံးကုန်တောင်ကိုပြန်တိုက်ဖို့ဖြစ်ပါတယ်တို့ကတော့ပြူဟာရက
မြို့တစ်ကုံလောစီဟတ်စတဲ့ရွာတွေဟာဗမော်မြကြီးနားကားလမ်းမှာတည်ရှိပြီးတော့လက်ရှိတိုက်ပွဲဖြစ်နေတဲ့ဆလောင်းကုန်းကတော့အလောဘွန်စကန်နဲ့ချီလျင်၃နိုင်ခီအကွာလောက်မှာရှိနေတာဖြစ်ပါတယ်ဒီကနေ့ကချင်ပြည်နယ်အတွင်းကတခြားဒေသတွေမှာတိုက်ပွဲတွေဖြစ်တဲ့ဆိုတဲ့သတင်းတက်လာတာမရှိသေးဘူးလို့ဗမွီနော်ဘူးကပြောပါတယ်ဒီလိုတိုက်ပွဲဖြစ်တာမရှိပေမဲ့ဒီကနေ့ဗမော်မြို့မှာအတန်မိုင်းတစ်လုံးပောက်ကွဲခဲ့ကြောင်းနဲ့ထိခိုက်သေးကြတာတော့မရှိတဲ့အကြောင်းဗမော်မြို့ကန်တူကပြောပါတယ
်ဒီနေ့ကတော့ဒီနေ့ပိုင်းမှာဒီပေါင်းရုံးရှိမှာအတမိုင်းခုတော့တွဲတာပေါ့၈နိုင်ခွဲလောက်မှာအခုခိုက်တော့မရှိဘူးဆရာ
ပြီးခဲ့တဲ့ April 26ရက်နေ့ကဗမော်မြို့လင်ကွင်းအနားမှာပေါက်ကွဲမှုတစ်ကြိမ်ဖြစ်ခဲ့တယ်လို့24ရက်နေ့ကလည်းဗမော်တက္ကသိုလ်နီးမှာတပ်မတော်နဲ့ KIA အကြပစ်ခတ်မှုဖြစ်တာမို့အရသား၃ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဤကလေးည17နိုင်လောက်မှာတော့ဟိုပင်းမြို့နဲ့ကြကွင်းကြီးကျေးရွာအကြတဝက်ချောင်းကဂါလန်နဲ့ရထားလမ်းတံတားနှစ်ခုကိုမိုင်းခွဲတက်ခတ်ခံခဲ့ရပါတယ်။ဒီမိုက်ခွဲတက်ခိုက်မှုမှာရထားလန်းကထိခိုက်ပျက်စီးများခဲ့ပေမဲ့ကားလန်းကတော့ထိခိုက်မှုသိမ့်မရှိဘဲနဲ့ပုံမှန်သွားလာနေတဲ့ကြောင်းဟိုပင်ဒေသခံတူကပြောပါတယ
်ရထားလန်းကတော့ကျေကျေကျေကျေလို့နော်ဒီကားလန်းကပျက်စီးခဲ့တာကတော့ကားသွားလာတယ်ကအကုန်လုံးကြံပုံမှန်ဖြစ်နေတာလည်းနည်းနည်းပဲဖြစ်သွားတာမှသူကဟုတ်တယ
်အခုချိန်မှာတော့ရထားအသွားလာတွေရပ်ဆိုင်းနေတာကြောင့်ဒေသခံတွေပေါ်မှာထူးခြားတဲ့တရားမှုမရှိဘူးလို့လည်းပြောပါတယ်ကချင်ပြည်နယ်အတွင်းမှာမတ်လ17ရက်နေ့ကစပြီးတော့တမရော်နဲ့ KIA ကြတိုက်ပွဲတွေစဖြစ်တာပါမတ်လ25ရက်နေ့မှာတော့ KIA ကတပ်မတော်ရဲ့အလောပုံတက်စကန်ကိုသိမ်းပိုက်ခဲ့ပြီးနောက်မိုးမောင်းမြို့နယ်အတွင်းမှာတိုက်ပွဲတွေပြင်းထန်လာပြီးစစ်ရှောင်ပြည်သူ 2,900 ကျော်လောက်ဗမော်မိုးမောင်းမြို့တွေနဲ့မန်တောင်ကြီးရွာတွေကိုတင်းရှောင်နေရပါတယ်။လက်ရှိမိုးမောင်းမြို့နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားတာမရှိသေးပါဘူး။တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကပြီးခဲ့တဲ့အင်္ဂါနေ့တုန်းကဖပုန် KIA အတွင်းရှိလုံယုံအင်အားနေပါတဲ့တပ်မတော်စခန်းကို KNU တပ်မဟာ9က NCA အပြစ်ရစာချုပ်ကိုချိုးဖောက်ပြီးတော့တိုက်ခိုက်ခဲ့ကြောင်းနဲ့တပ်မတော်အနေနဲ့လိုအပ်တဲ့စစ်ဆေးရေးတွေကိုဆောင်ရွက်သွားမှာဖြစ်တဲ့ကြောင်းဖော်ပြထားပါတယ်